2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာပြည့်စုံကိုတင်ပြဖို့တောင်းဆိုမဲ့အစီအစဉ်တစ်ရပ်ကိုအောက်လွှတ်တော်တရားရေးကော်မတီမှဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အင်ဂျီရိုနိုင်ငံရဲ့ချန်ပီပုဂ္ဂိုလ်အောင်စတီဗန်နန်ဥပဒေကြိုးဆောင်ဒေါ်နယ်မက်ကန်တို့အပါအဝင်အထူးစုံစမ်းရေးမှုစစ်ဆေးမင်းမြန်းခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့လက်ထောက်အရာရှိအောင်၅ယောက်ကိုပါစစ်ခေါ်မင်းမြန်းမဲ့အစီအစဉ်ကိုတော့ဒီမိုကရက်တွေကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာမဲခွဲမှာပါ။သူဆောင်စစ်ဆေးမှုရဲ့အစဉ်ကန်စာကိုအပြည့်အစုံထုတ်ပြန်သင့်မသင့်ဆုံးဖြတ်ဖို့ရှေ့နေချုပ်ဝီလျံဘားကိုသမ္မတဒေါ်နယ်ထရန့်ကတာဝန်ပေးခဲ့တာဖြစ်ပါတယ်။အစိုးရဘက်စုံစမ်းစစ်ဆေးမှုအစဉ်ကန်စာတွေကိုကြည့်ရှုဝင်ရဖို့လွှတ်တော်ရေးကော်မတီကတောင်းခံနေကြပါပြီ။သမ္မတထရန့်ကတော့အထူးလုပ်ပိုင်ခွင့်အရကြည့်ရှုဝင်ရှိပါတယ်။ဒီအတွက်လည်းလွှတ်တော်ရင်းကအတိုက်ခံဒီမိုကရက်တစ်နဲ့သမ္မတအင်ဂျီရိုကြားခြေတင်ဖြစ်စရာတွေကြုံနေရပြီးနောက်ဆုံးမှာတရားရုံးချုပ်ကကြောင်းဝင်ဆုံးဖြတ်မယ်အလားအလာတွေလည်းပေါ်ထွက်နေပါတယ်။